Welcome to the Voice of America in Burmese.
လာမနေ့ခင်ပါရှင်အမေရိကန်ပြည်အစဝါရှင်တန် DC မြို့တော်အမေရိကန်အတန်းရဲ့2019ခုနှစ်ဧပြီလ2ရက်နေ့အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းကီလိုမီတာ32.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရစင်ရရှင်လန်းချက်မြင်ကြပါစီရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါတူရကီနိုင်ငံကဒေသန္တရရွေးကောက်ပွဲမှာသမ္မတရီဆက်တဲ့အာဒဝန်ရဲ့ AKP ပါတီကအရှုံးနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့လုံခြုံရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အထူးစိုးရိမ်ပူပန်ကြောင်း INGO အဖွဲ့16ဖွဲ့ကလည်းကြေညာချက်ထုတ်ပြန်ပြီးပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်နေဆိုင်ရင
်ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
သူတို့ကတမတော်တွင်မှာတသွေးသတန်သမိန်နဲ့หนีလာတယ်နောက်ပြီးတော့စိတ်မချမတင်လို့ရိုက်နေခံလာတော့ဒီကလေးကြီးရဲ့စိတ်မှာအနာတရားဖြစ်လာတာဒီကိုပူဇော်ပြီးနိုင်တယ်ကလေးက
သာစုဆောင်ခံရသူတွေပြန်လွတ်လာတဲ့အကြောင်းတရင်ဆောင်မှာနားဆင်ကြရပါမယ်စစ်တပ်ကိုအတည်ပြုမှုနဲ့ထောင်ချခံထားတဲ့ဒေါ်နန်ဘူးပြန်လွတ်တော့မယ်ဆိုတဲ့အကြောင်းနောက်ရန်ကုန်မြို့ကဂျူးပြတိုင်းနဲ့လိန်တူဆက်ဆံသူတွေအင်တော်ရေးဖောက်ပြန်သူတွေကိုတေးတံပေးနိုင်တဲ့ဘရူနိုင်းရဲ့ဥပဒေစာရာတွေကိုနားဆင်ကြရဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
တူရကီသမ္မတရစ်ဆက်တေးယပ်အာဒဝန်ရဲ့လက်ရှိအန္တရာယ်ပါတီ AKP ပါတီဟာတနင်္လာနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာမြို့တော်အန်ကာရာမှာရှုံးနေခဲ့တယ်လို့အစ္စတန်ဘူမှာပါရှုံးနေတဲ့ပုံတွေ့နေရတာကြောင့်ဒါဟာတူရကီသမ္မတအတွက်အတော့ကိုအထိနာစေပါတယ်။တနင်္လာနေ့မနေ့စောစောကအစ္စတန်ဘူမှာ AKP ပါတီကမြို့တော်ဝင်အဖြစ်နဲ့ဝင်ရောက်ပြီးအရွေးခံခဲ့တဲ့ဘိနာလီဟီယိုဒရမ်ကမြို့အနှံမှာပိုစတာတွေထောင်းပြီးအောင်ပွဲခံခဲ့တယ်လို့အတိုက်ခံ CHP Republican တီးတူပါတီကကိုယ်စားလှယ်လောင်းအခရင်အမာဂိုလူကလည်းအစ္စတန်ဘူမှာသူ့အနိုင်ရကြောင်းကြေညာခဲ့တာပါ။ဒါပေမဲ့သူဟာယူဒရမ်ကိုမဲတိတ်မကွာဘဲနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။တူရကီရွေးကောက်ပွဲဆိုင်ရာအမြင့်ဆုံးဗိုလ်အဖွဲ့ဖြစ်တဲ့ YSK ရဲ့အကြီးအကဲဆာဒီဂူဗန်ကတော့လာပြီးတော့ထဲ့တဲ့မဲပေါင်း9သန်းမှာအင်မိုဂလူကယူဒရင်းထက်မဲ3000ခွဲလောက်ပိုးပြီးတော့အနိုင်ရနေတယ်လို့အတည်ပြုပြောကြားခဲ့တာပါအတိုက်ခံပါတီတွေကသမ္မတအာဒူဝန်ခန့်အပ်ထားတဲ့ရွေးကောက်ပွဲဗုတ်ဖွဲ့အကြီးအကဲဂရူဗင်းဟာအရင်ရွေးကောက်ပွဲမဲပေးမှုတွေမှာလည်းအငင်းပွားပွဲဖြစ်ခဲ့ပြီး AKP ပါတီနဲ့တိတ်ပြီးနှိမ့်ဆက်မှုရှိနေတယ်ဆိုပြီးဝေဖန်နေကြပါတယ်ယူဒရင်းကတော့နောက်ဆုံးထွက်လာတဲ့မဲရလကိုပြန်ပြီးပြောင်းစေချင်တာဖြစ်ပြီးတော့တရားမဝင်မဲတွေတိတ်များနေတာကြောင့်သူအနိုင်မရပဲဖြစ်နေတယ်လို့ပြောကြားခဲ့ပါတယ
်အမေရိကန်အောက်လူထံမှာအများအစုရထားတဲ့ဒီမိုကရက်အမတ်တွေကရုရှားရဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွေဝင်ဆက်ဖက်ခဲ့မှုဆိုင်ရာအစီရင်ခံစာအပြည့်အစုံနဲ့အရင်အင်ပြီးတော့ရရှိဟောင်း5ဦးရဲ့ထွက်ဆိုထားချက်တွေကိုထုတ်ပြန်ပေးရေးတရားရေးကော်မတီဥက္ကဋ္ဌဆင့်ခေါ်စာပို့နိုင်ဖို့ဒီဘက်ထဲကြိုးပမ်းမှုရှိနေပါတယ်တကယ်တော့ဒီအောက်လူတော်ရဲ့တရားရေးဆိုင်ရာကော်မတီအနေနဲ့စာမျက်နှာ400ခန့်ပါတဲ့ဒီအစီရင်ခံစာအပြည့်အစုံနဲ့သက်ဆိုင်ရာထောက်ထားတွေကိုအင်္ဂါနေ့နောက်ဆုံးထားထုတ်ပြန်ပေးဖို့တောက်ဆိုထားပြီးသားဖြစ်ပါတယ်ဒါပေမဲ့ရှင်းနေရုပ်ဝီလျံဘာဘက်ကတော့ဧပြီလလယ်ချမှာဒီအစီရင်ခံစာထုတ်ပြန်ပေးနိုင်မယ်လို့ပြည်ခဲ့တဲ့ဘက်ကပဲပြန်ပြောထားပါတယ်နောက်ဆုံးသတ်မှတ်ထားတဲ့အခုအင်္ဂါနေ့မှာဒီအစီရင်ခံစာထုတ်ပြန်ပေးဖို့အလားအလာမရှိချိန်မှာအောက်လတော်တရားရေးကော်မတီအနေနဲ့ဗိုလ်ဒူးနေ့ချရင်ဒီစစ်ခေါ်စာထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဂျေရိုနယ်ဒလာကိုလိုအပ်တယ်လို့လုံနိုင်ရေးလုပ်ပိုင်ခွင့်ပေးဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ဒီအစီရင်ခံစာပြည့်စုံပြင်သမ္မတဂျော်နယ်ထရမ့်ရဲ့အနီးကပ်ကြံပေးတွေဖြစ်ခဲ့ကြတဲ့အင်ပီရိုမဟာဗျူဟာပိုင်းဆိုင်ရာရှိစတီဗန်နန်ဆက်သွယ်ရေးညွှန်ကြားရေးမှူး Hope Hicks ပထမဆုံးအင်ပီရိုရာရှိချုပ် Reince Priebusy အင်ပီရိုချန်ပီဂျော်နယ်မက်ခန်နဲ့မက်ခန်ရဲ့ရုံးဖွဲ့မှု N Donaldson စုစုပေါင်း9ဦးတို့ရဲ့ထွက်ဆိုချက်တွေပါထုတ်ပြန်ပေးရေးဒီတရားရေးစင်ကော်စာထုတ်ဖို့ပြင်ဆင်နေကြပါတယ်သမ္မတထရမ့်အနေနဲ့ဒီအထူးစုံစမ်းရေးမှူးမူလရဲ့22လကြာစုံစမ်းစစ်ဆေးမှုတွေအထောက်အပံ့အောင်ပိတ်ဆို့တားမြစ်ခဲ့ခြင်းရှိမရှိအတွက်ဒီရာရှိကြီး9ဦးဟာအဓိကမျက်မြင်သက်သေတွေဖြစ်ဖို့အလားအလာများနေပါတယ်ခင်ဗျ
龙珠院呢，不得比了，谁抢木信不信呢？不得比刘德武也闹僵我十岁嘛，所以才高难度，那么看不白抢他看下都，啊，那时候那三个要过，他们那穿啊，所有配个，啊，既然也是这个，龙珠院也谁不这么路边呢？跟新木西江十月十三日突变被改来路，他们那因比了短路掉皮的。Tricia Newburga, Poucha Gibari, Eddie Lo Quimpu, Bigger Tema, Amima Polore, Leshi, Tamara Induro Ajira, Yashiji Nau, Asua Gantraitarine, Tamara Donald Trump, Yoma, Dawin Tansonide, the child let out the bar, Bowen Nelu, Biobari.
You create the Mara Yukopwe, Dutiacho, Mepwe, Perigo, Epila, and the set Dianima, Chimbabu, Shinebi, Leshi Tamarane, TV Yutan, Hata, Midaru, Jane, Shinjan, Jabu, Shinejima.Taga Jimare Ombago Udine Patama Chilena Titelu, Tanoni Nedonga, Sui Yoshi Laja, the two Tokan during the end of the group, Jolai Bale, Tapin Hadamina Salenski Gasadi, Dudia Choma, but you never champion, Loa Mamu, Thrun in a Tiao Yone, Lua at the Ward, to Nimulo Tare Sobi, Tremari, Pianida, Janiare, Aramu through Paroma Loma Mufu, Ateka Hari, Nagama, Minjo Dolu Titelu, Tobio Gavale, a good Dudia Cho Sapiame.Lashi Tamara, Petro Puro Shanko Garo, May ye to a Sakonayaga known a Dudia Miazon Yagabare, Tiala Tola, Pitamara Puro Shanko Nine, Nene Chajabe, the name media ago, don't be angabarek.
Pure American Damanap at Yamavada season ago, Manet Chow Nagani Kononaiti, Idomida Donzen Kilohats Kodonga, Idomida Lazer Kilohats Koneshitonia.
5.6kHz, 7.5kHz, 2.5kHz, 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 2.5 ပြည်မှုတွေများနေတဲ့မြို့နယ်၅မြို့နယ်ဖြစ်တဲ့ကျောက်တော်ပုံလချုံ ပြည်မှုတွေများနေတဲ့မြို့နယ်၅မြို့နယ်ဖြစ်တဲ့ကျောက်တော်ပုံလချုံဘူဒီတောင်မောင်တောနဲ့ရသေးတောင်ပြင်မြောက်ဦးဘော်ဘာဒီ
ဟာဆိုရဲရှာဂျယ်အပြည့်ပြည့်ဆိုင်ရာလေးစိတ်မှာဖမ်းခံရတဲ့ရိုဂျာ၄ဦးကိုရှဲရီကတနင်္ဂနွေနေ့ကဖမ်းဆီးလိုက်ပါတယ်။ဟာဆိုရဲရှာဂျယ်အပြည့်ပြည့်ဆိုင်ရာလေးစိတ်မှာဖမ်းခံရတဲ့ရိုဂျာ၄ဦးကတော့အသက်၂၆နှစ်အရွယ်အာမီနာဘက်ကမ်အသက်၃၀အရွယ်အန်ဝါအသက်၁၉နှစ်အရွယ်ရူကီယာနဲ့အသက်၂၃နှစ်အရွယ်မော်ရီဂျန်တို့ဖြစ်တယ်လို့လေးစိတ်ရဲတပ်ဖွဲ့ရရှ တနင်္လာနေ့နေ့မှာထွက်မယ်မလေးရှားလေရင် MH103 နဲ့လိုက်ပါဖို့ပြင်ဆင်ခဲ့တာလို့ဒီရဲရရှိတွေကစက်ပြောခဲ့ပါတယ်ဒီဖန်ခံသူတွေကသူတွေကတော့သူတို့ကရခိုင်ပြည်နယ်မောင်းတုတ်ကထွက်လာခဲ့သူတွေဖြစ်တယ်လို့ပြောခဲ့ကြအောင်ဘင်္ဂလားဒေ့ရှ်လူစိတ်ရဲတွေကထုတ်ပြောနေပါတယ်ခင်ဗျာ
American တီရန်စုမှာဒုက္ခတွေလက်ခံတဲ့အစီအစဉ်စတင်ခဲ့ခြင်းကစပြီးတော့အခု2019ဘဏ္ဍာရေးနှစ်နှစ်လည်းရောက်တဲ့အချိန်တည်းဆိုရင်လာရောက်သူကတမိုင်းတင်အနေပါဆုံးဖြစ်နေပါတယ်။အောက်တိုဘာလ3ကနေမတ်လအကုန်တည်းအမေရိကန်နိုင်ငံနဲ့ဒုက္ခတွေလာရောက်မှုဖြစ်ရင်နိုင်ငံ၃နိုင်ငံကိုဦးစားပေးထားပြီးလာရောက်သူစုစုပေါင်း132,151ယောက်ထဲမှာအများဆုံးကကွန်ဂိုဒီမိုကရက်တစ်ဖြစ်ပြီးတော့48ရာခိုင်နှုန်းဒုတိယအများဆုံးကမြန်မာ18ရာခိုင်နှုန်းနဲ့ယူကရိန်းက73ရာခိုင်နှုန်းဖြစ်ပါတယ်။
အခုတော့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်ရှင်။အသက်18နှစ်အောက်ကလေးစစ်သားတွေအဖြစ်စုဆောင်းခံထားရသူလူငယ်32ဦးကိုတပ်မတော်ကမတ်လ31ရက်နေ့ကနှုတ်ထွက်ခွင့်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂအေဂျင်စီတွေဘက်ကကြိုဆိုလိုက်ပါတယ်။ပြန်လွတ်လာတဲ့ကလေးစစ်သားတွေဘဝပြန်လည်ထူထောင်ရေးအတွက်တာဝန်ယူမှုနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့တွေကမေးခွန်းထုတ်ပါတယ်။မတ်အင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
တနင်္လာနေ့ကကလေးစစ်သားအဖြစ်ကနေလွတ်မြောက်လာသူတွေထဲမှာကလေးတငယ်9ဦးနဲ့လူငယ်25ဦးပါဝင်ပါတယ်။2012ခုနှစ်ဇွန်လကစတင်ပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကြားပူးတွဲလုပ်ငန်းစဉ်သဘောတူညီချက် Joint Action Plan ကိုစတင်အကောင့်ထဲပေါ်ခဲ့ပြီးတဲ့နောက်ပြန်လွတ်ပေးတဲ့ကလေးစစ်သားပေါင်းအခုဆိုရင်956ဦးရှိသွားပြီဖြစ်ကြောင်းမတ်လ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှဖော်ပြထားပါတယ်။အခုလိုကလေးတငယ်တွေကိုတက်မတော်ထဲမှာစစ်မှုထမ်းစီတာကနေတားဆီးရက်တန့်စေဖို့အစိုးရရဲ့ကြိုးပမ်းလှုပ်ဆောင်မှုအားရပွဲနောက်ထပ်ခြေလှမ်းတစ်ခုအဖြစ်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလသမဂ္ဂဌာနညှိနှိုင်းရေးမှူးကနစ်အော့စပီကပြောကြားခဲ့ပါတယ်။အခုလိုကုလသမဂ္ဂနဲ့မြန်မာအစိုးရကြား2012ခုနှစ်မှာပူးပေါင်းဆောင်ရွက်မှုမတိုင်ခင်ကတည်းက ILO နိုင်ငံတကာအလုပ်သမားများအဖွဲ့ချုပ်နဲ့အခြားလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့မြန်မာစစ်တပ်အတွင်းကလေးစစ်သားစုဆောင်းမှုဆိုးရွားနေတဲ့အခြေအနေတွေကိုနိုင်ငံတကာသိအောင်စီရင်ခံတင်ပြနိုင်ခဲ့တဲ့အတွက်မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်းမှုကိုဖုံးမထားနိုင်တော့ဘဲကင်တွယ်ဖြေရှင်းလာရတဲ့အဆင့်ရောက်လာခဲ့ကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလင်ဦးကပြောပါရယ်ကလေးစစ်သားစုဆောင်းတာနဲ့ပတ်သက်လို့မြန်မာတပ်မတော်အတွင်းမှာလည်းတာဝန်ရှိသူတချို့ကိုအရေးယူအပြစ်ပေးတာတွေလှုပ်ဆောင်ခဲ့ပြီးနောက်ပိုင်းကလေးစစ်သားအရေးအတွက်တိတိတတ်တာကြားဆင်းမှုတွေရှိခဲ့ကြောင်းလည်းဦးမင်းလင်ဦးကဆိုပါရယ်ကလေးစစ်သားစုဆောင်းရတဲ့အဓိကအကြောင်းရင်းကလည်းအရင်ကစစ်တပ်အတွင်းကျင့်သုံးခဲ့တဲ့တယောက်ထွက်ချင်ရင်တယောက်အစားရှာဆိုတဲ့စနစ်ကြောင့်ဖြစ်တယ်လို့ဦးမင်းလင်ဦးကပြောပါရယ
်ပထမတော့ကတပ်မတော်မှာကလေးစစ်သားမရှိပါဘူးလို့ညင်းနေနောက်ပိုင်းကျတော့100လွတ်တယ်200လွတ်တယ်300လွတ်တယ်အချင်းချင်းခွဲပြီးတော့လွတ်ရတာပေါ့ဗျာနော်အခုဆိုလို့ရှိရင်တစ်ထောင်နီးပါးတော့ရှိလာပြီဖြစ်တယ်အဲ့တော့ဒီကလေးတွေကဘယ်ရောက်လာလဲတချို့တွေကျတော့လေတိုင်းသားဒီသားတွေမှာစစ်မဲ့ဖြစ်တဲ့အခါမှာမိဘနှစ်ပါးကတိုက်ပွဲတွေမှာကြသွားတယ်အဲ့ဒီကလေးကြံနေတယ်အဲ့ဒီကလေးတွေကိုတပ်မတော်ကထိန်းသိမ်းစောင့်ကြောက်ထားတယ်ရင်ညွန်ဆိုပြီးတော့သူတို့တတ်မှတ်ထားတယ်အဲ့ဒီကနေပြီးတော့ကလေးတွေအသက်ကြီးလာတဲ့အခါကျတော့ကလေးတွေကိုယ်တိုင်ကစစ်ထဲမှာမနေနိုင်ဘူးစစ်ထဲမှာဝင်ကြည့်မှုဆိုတဲ့အခါမှာအခုလိုမျိုးထွက်ခွင့်ပြရတဲ့အခြေအနေမျိုးတွေဖြစ်လာတာရှိတယ
်ကလေးစစ်သားတွေအတွက်သူတို့ရဲ့အခွင့်အရေးကိုအကာအကွယ်ပေးမဲ့သူမရှိတဲ့အပြင်စစ်တပ်ကစူးစူးရွာချိုးပေါက်ခဲ့ကြတဲ့အောင်လေဦးမင်းလွင်ကအခုလိုထောက်ပြပါတယ
်ဘလောက်ခံရလဲဆိုရင်ကလေးတွေကိုစစ်စင်တန်းတက်ခိုင်းမယ်တက်ခိုင်းတဲ့အခါမှာရိုင်းနေညင်မမှုကြီးရှိမယ်ကြီးနိုင်နေရင်ရိုင်းနေမှုကြီးနောက်ပြီးတော့အရွယ်နဲ့မမြတဲ့လုပ်တွေကိုခိုင်းစေခြင်းခံရမယ်နောက်ပြီးတော့အတန်းပညာသင်ကြားခွင့်တိုက်ပြောက်ပြည့်ပြည့်စုံစုံမရဘူးလို့ကျွန်တော်တို့သိရတယ်သင်ပြောလို့ရှိရင်တော့ဒီအရာရှိတွေရဲ့အိမ်မှာလက်တူလက်တောင်းမိဖို့ကြောင့်ဝင်ပြီးဟင်းချက်တမင်းချက်နောက်ပြီးတော့ပန်းမင်းကြီးလောင်စတာတွေလောရတဲ့ပြည်ဆိုင်ရာတီတော်တော်များများမှာထည့်သွင်းသုံးချရတယ်ဆိုတော့ကျွန်တော်သိရတယ
်အခုလိုစိတ်ပိုင်းဆိုင်ရာတန်ရာတန်ချက်တွေရခဲ့ကြတဲ့ကလေးစစ်သားတွေလွတ်မြောက်လာတဲ့အခါသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အစိုးရဘက်ကစေတနာမှန်မှန်နဲ့ဘလောက်ထိတာဝန်ယူဆောင်ရွက်ပေးမှလဲဆိုတဲ့မေးခွန်းတွေတော့ရှိနေကြောင်းဦးမင်းလွင်ဦးကပြောပါတယ်
သူတို့ကတပ်မတော်တွင်းမှာတသွေးသံတမိန်နဲ့หนีလာတယ်နောက်ပြီးတော့စိတ်မချမတင်လို့ရိုင်းတဲ့ခါလာတော့ဒီကလေးတွေစိတ်မှာအနာတရားဖြစ်လာတာတွေကိုကုစားပြေးနိုင်မှုအတွက်စိတ် ဆိုင်ဆိုင်ရာဆရာဝန်တွေလူတွေလူမှုဝန်ထမ်းကတော့ဒီကိစ္စတွေကိုစီမံဆောင်ရွက်ထားတဲ့ဆိုပြီးမဲ့ကျွမ်းကျင်တဲ့ပညာရှင်တွေကဒါမှမဟုတ်လို့ရှိရင်ဖြစ်ရောက်တဲ့ကုသမှုတွေကိုဘယ်လောက်ကြည့်ပေးမှာလဲနောက်ပြီးတော့အဲ့လိုကုသနေတဲ့အချိန်ဒီမှာဒီကလေးတွေရဲ့စာဝန်တွေကြီးနဲ့နေရေးထိုင်ရေးတွေကိုဘယ်လိုစီစဉ်ပေးမှာလဲဆိုတာတွေကအများကြီးစဉ်းစားစရာဖြစ်တာပေါ့နော်
မက်ရှာ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံစောင့်ကြည့်လေးလာရေးနဲ့အစီအခံတင်ပြရေးလုပ်ငန်းအဖွဲ့ CTFMR ကြီးညာချက်မှာတော့အခုလိုမြန်မာတပ်မတော်ဘက်ကကလေးစစ်သားတွေကိုစီစစ်ပြန်လွှတ်ပေးတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်နက်ကိုင်ပဋိပက္ခအတွင်းမှာကလေးတငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရေးအတွက်အရေးပါကြောင်းဖော်ပြထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်စီရင်ခံစာမှာဖော်ပြထားတဲ့လက်ရှိတိုင်းရင်းသားလက်နက်ကိုင်တွေဘက်ကကလေးစစ်သားအဖြစ်အသုံးပြုနေတယ်ဆိုတဲ့အဖွဲ့တွေကတော့ကချင် KIA ၊ကရင်အဖွဲ့တွေဖြစ်တဲ့ DKBA, KNLA, KNLAPC, နောက်ကရင်နီတပ်ဖွဲ့၊ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့ WUWSA တို့ဖြစ်ပါတယ်ရှင
်။စစ်တပ်ကိုအတရေဖျက်မှုနဲ့ထောင်ဒဏ်6လနဲ့ငွေဒဏ်ချခံထားရတဲ့ကချင်ငင်းချင်းရေလှုပ်ရှားသူ၃ဦးတည်းကဒေါ်နန်ပူကတော့ကျန်းမာရေးကြောင့်ဒီအပိုင်းနဲ့ထောင်နန်ရှော့ပေါ်ပြီးပြန်လွတ်လာဖို့ရှိနေချိန်မှာတော့ထောင်နန်ကြက်ခံနေရစေကချင်ဆနပြခေါင်းဆောင်၂ဦးအမှုနဲ့ပတ်သက်လို့တော့သူတို့မှအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းပြည်တော်စုတရားလွှတ်တော်ရုံးကနေတမရအထိဆက်ယူခံဝင်သွားမယ်လို့အကျိုးဆောင်ရှိနေကပြောပါတယ်ဒီအကြောင်းမတ်စုမွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ပြည်တွင်းစစ်ရတရေးနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုရဲ့ဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ချက်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့သူတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယပိုမှူးကြီးမျိုးမင်းဦးကတရားစွဲဆိုခဲ့တာပါကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေနဲ့သူတို့ကိုချမှတ်လိုက်ပါတယ်ထောင်နဲ့4လကြာခံခဲ့ရပြီးတဲ့ကချင်လူခွေလှူရှာသူဒေါ်နန်ပူကတော့ကျမ်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချထားတဲ့6လအစားဧပြီလ9ရက်နေ့မှာတော့မြစ်ကြီးနားအချင်းတော်ကနေပြန်လည်လွတ်မြောက်ဖို့ရှိတယ်လို့ကိုလမ်ဆောင်ဦးဇော်ချက်တို့ရဲ့အကျိုးဆောင်ရှေ့နေကြီးဦးမုံဆိုင်ထူကအတည်ပြုပါတယ
်ဒေါ်နန်ပူကကိုလွတ်တာဆိုတဲ့နေရာမှာသူက6လဆိုတဲ့နေရာမှာသူကနေမကောင်းဘူးပြီးတော့အမျိုးသမီးလက်ဖြစ်တဲ့အားနဲ့တယ်ဆိုပြီးတော့သူ့ကို6လအစား4လလို့ဖြစ်တံပြောင်းပေးတာဒီပြခနေရမလေးလာပြီမှာဟိုပုံမှန်ယူအပြင်းရှိလို့လွတ်တယ်ဆိုတာမျိုးမဟုတ်ဘူးအဲ့လိုမတုံ့တော့ဘူးပိုးစောတဲ့ကိုလုံးတောင်းကြတော့မပြောင်းဘူးပြစ်တောင်းပြောင်းထောက်လာတည်ပဲနေရမှာကိုလုံးတောင်းတဲ့ကိုစောချက်ပတ်တော့သူကဒီနယ်လွတ်တော်မှာတစုံတရာမိတ်ဒီဒီနာပုဂ္ဂိုလ်ကျွန်တော်တို့ကတိထောင်စုတီတက်ဖို့ကျွန်တော်စားစမ်းနေတိုင်ပင်ဆွေးနွေးပြီးတာဒီမနေ့ဆရာနေစပြီးတော့ကျွန်တော်စစီစဉ်တော့မယ်ဒါကကျွန်တော်တို့မျော်လင့်တဲ့အခြေအနေကရိုးရိုးလွတ်လာဖို့ဆိုတာတစ်ကျွန်တော်တို့ကမတရားဒီအပြစ်မရှိဘဲနဲ့ကောင်းချခံရတယ်ဆိုပြီးမှကျွန်တော်ခံယူထားတာကြောင့်မို့ကျွန်တော်ဒီပုံမှဆွတ်အောင်ကျွန်တော်တို့ကစူးစမ်းတောင်းဖို့ကျွန်တော်တို့မျှော်လင့်ချက်တာအားပ
ါဧပြီလ9ရက်နေ့မှာပြန်လွတ်မြောက်ဖို့ရှိတဲ့ငြိမ်းချမ်းရေးအတွက်လှုပ်ရှားသူဒေါ်နန်ပူကိုအမေရိကန်တပ်ရုံးကနှစ်စဉ်ချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Women of Change Award ဆုရှင်အူတွေကတူအဖြစ်ရွေးချယ်ချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့ Master 18ရက်နေ့ကပဲဂုဏ်ပြုအခမ်းအနားနဲ့ဆုပေးခဲ့တာကိုဒေါ်နန်ပူရဲ့ဖခင်ကြီး UN Bounder ကသတိကိုစားလက်ခံရယူခဲ့ပါတယ်ဒေါ်နန်ပူအခုလိုပြန်လည်လွတ်မြောက်လာမှာကိုဝမ်းသာကြိုဆိုသလိုမိမိရဲ့ဒေသတွင်စစ်မီးတွေငြိမ်းသက်နိုင်မှုငြိမ်းချမ်းစွာတောင်းဆိုခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုလိုမတရားပုံမှန်တွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေရပ်တန့်စေလိုပါတယ်လို့ကချင်ဒုက္ခတဲ့အရေးကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်လက်ဆောင်ခွင့်လေးမှပြေးပါမယ်အခုတစ်ခုတည်းကျနေလွတ်လာသေးတယ်အထက်လာမယ့်အချိန်မှာကျွန်တော်အလုံးဝမစတာကြိုဆိုဖို့ကျွန်တော်အရှိပါတယ်မတရားပဲနဲ့အဆင်ပြေချာတယ်ကျွန်တော်နိုင်ငံအတရားစင်ကြီးနဲ့တက်တက်ဒီမှာတော့ဆက်ကျမလို့စဉ်းစားပါလေအဲဒီကျဆင်းဆောင်မှာပြောင်းလို့ဆိုင်ရာအကြည့်ကြတဲ့ကျမမပြောသေးကြပါရဲ့ကျမကျဆင်းဆောင်မှာပြောင်းလို့ဆိုင်ရာနဲ့အသက်ပြီးမှဒါပြည့်လို့ရခဲ့တယ်။ဆောင်းကိုဒါမပြောင်းသေးဘူးဆိုဆက်လိုက်တယ်။ဒါတော့ကျမမမဟုတ်ပေါ့နော်။ဒီမှာမြစ်ကြီးတော်တကောင်းဒီမှာရှိနေတဲ့ဒီလိုမျိုးလေးဒါအားလုံးကဆန့်ကျင်နေတာမတက်တာလို့ဆိုတဲ့ဟာမျိုးဖြစ်နေပေါ့လေနော်။ဆိုတော့အကြည့်ကြတော့ကျမတို့အရင်ကတော့ဒါနိုင်ငံတော်အတိုင်းပြန်ပုတ်ပါလေအမြင်ပြောတယ်ဒါ 要不就吃饭，就忘记就要无所谓。现在人家都这个吃老婆就反正去，还当人家不高装的搞么？人家什么都干，什么都在参加，这里招工资，啥子干活的，为什么要留下来？
第六秒个前年年也留下多的个，他们他们来请客的个嘞，没人比老祖巴稳。人家那个呢，一有乌罗巴他们搞罗巴个吧，原来说是那偷宝贵呢，人家人家也 democracy 表面讲了一两成个，人家说提开些的六月撇台出来个，吃钱少的路都包了，今年这里偷便宜咋啦？ဖြစ်ပါလေရှင
်မဆွမမရှင်ဂျူးလူမျိုးတွေနဲ့ဂျူးနိုင်ငံရဲ့နှစ်ပေါင်း 3,500 တမန်းချောင်းကိုဖော်ပြတဲ့အထူးပွဲတစ်ခုကိုရန်ကုန်မြို့ကမက်ရှမီယာယေရှုဝဂျူးဖျားချောင်းမှာမတ်လ31ရက်တနင်္ဂနွေနေ့ကဖွင့်လှစ်လိုက်ပါတယ်အီဗီလာဆယ်ရက်နေ့ထိအများပြည်သူကြီးစုနိုင်ဖို့အတွက်ဖွင့်လှစ်သွားမယ်ဒီပြပွဲအကြောင်းမက်ခင်ဖြူထွေးကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်မြို့နယ်မှာရှိတဲ့မြန်မာနိုင်ငံရဲ့တခုတည်းသောမက်ရှမီယာယေရှုဝဂျူးဖျားကျောင်းမှာဂျူးလူမျိုးတွေရဲ့နှစ်ပေါင်း 3,500 တမိုင်းကျောင်းအစစ်စင်ကိုပြသထားတာဖြစ်ပါတယ်။ဒီပြပွဲကိုတော့မြန်မာနိုင်ငံမှာရှိတဲ့ဂျူးလူမှုအသိုင်းအဝိုင်းနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ပူးပေါင်းဆင်ပါတာဖြစ်ပြီးတော့အစ္စရေးအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကဝိုင်းဝန်းကူညီပံ့ပိုးပေးထားတာဖြစ်ပါတယ်။ဒီပြပွဲကနေဂျူးလူမျိုးတွေဖျက်ဆီးလာခဲ့တဲ့တမိုင်းကြောင်းကိုသိရှိလေ့လာနိုင်ပြီးမြန်မာနိုင်ငံအတွက်အတွေ့အကြုံယူနိုင်ဖို့မျှော်လင့်တဲ့အကြောင်းပြပွဲဖွင့်ပွဲအခမ်းအနားကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးရိုနန်ဂီလာက VOA ကိုပြောပါတယ်
We believe that this story is very important and can be of a good
အင်ကန်ရေးကြည့်တဲ့တမိုင်းကြောင်းတစ်ခုပါနှစ်ပေါင်း 3,500 ဖျက်ဆီးခဲ့တဲ့ဂျူးလူမျိုးတွေရဲ့တမိုင်းကြောင်းတိုးတက်တဲ့ဉာဏ်ပညာတွေစသစ်တီထွင်ကျန်းစားမှုတွေနဲ့အောင်မြင်တဲ့အစင်းမြင့်ပညာရေးစတဲ့ဒီနယ်ပယ်အသီးသီးမှာအောင်မြင်တဲ့နိုင်ငံတစ်ခုဖြစ်အောင်ဘလို့တည်ဆောက်လာခဲ့တယ်လဲဆိုတော့တမိုင်းကြောင်းအစင်းစင်ကိုမြန်မာနိုင်ငံသားတွေသိရှိနားလည်ခွင့်ရစေမှာဖြစ်တယ်လို့ဒီကနေကောင်းမွန်တဲ့အတွေ့အကြုံတစ်ခုကြီးမားတဲ့အခွင့်အရေးကောင်းတစ်ခုဖြစ်စေနိုင်ပါတယ်ဒီလိုတိုးတက်လာတဲ့ဖြစ်စဉ်တွေကိုမြန်မာနိုင်ငံသားတွေကိုမျှဝေပေးခြင်းပါတယ်မြန်မာနိုင်ငံကြာနှစ်ပေါင်းများစွာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ထားရှိတဲ့အတွေ့အကြုံလဲအခုလိုမျှဝေဖို့ဖြစ်လာခဲ့တာပါမြန်မာနိုင်ငံသားတွေအနေနဲ့ဒီပြပွဲကိုကိုယ်တိုင်ကိုယ်ကျလာရောက်ကြည့်ရှုပြီးဂျူးလူမျိုးတွေရဲ့တမိုင်းကြောင်းကိုပုံပုံနားလည်လာလိမ့်မယ်လို့ယူဆမိပါတယ
်။လူမျိုးစာပေတိုင်းပြည်လိုနာမည်ပေးထားတဲ့ဂျူးလူမျိုးတွေရဲ့တမိုင်းကြောင်းပြပွဲကိုအမေရိကန်ပြည်ထောင်စုပြင်သစ်နိုင်ငံနောက်ဗြိတိန်၊အစ္စရေး၊ဗက်တီကန်စီးတီးနဲ့အိန္ဒိယနိုင်ငံတွေမှလည်းပြသခဲ့ပြီးဖြစ်တယ်လို့အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့အခုမြန်မာနိုင်ငံမှာပထမဆုံးချိန်ကျင်းပတာဖြစ်ပါတယ်။မြန်မာနဲ့အစ္စရေးနိုင်ငံအကြားနှစ်ရှည်ရင်းနှီးထိုင်မာလာတဲ့ဆက်ဆံရေးနဲ့အတူနိုင်ငံကြားကတူညီတဲ့စံတမ်းမှုတွေကြောင့်လည်းအခုလိုပြပွဲမျိုးမြန်မာနိုင်ငံမှာကျင်းပမှုဖြစ်လာခဲ့ရတာလို့ဂျူးသမိုင်းကြောင်းပြပွဲကိုနိုင်ငံတကာမှဥဆောင်လှည့်လည်ပြသနေတဲ့ Simon Wiesenthal Center ကဂျူးတရားဟောဆရာ Abraham Kuba ကပြောပါတယ
် This exhibition also focuses on values. So Moses was the lawgiver.
ဒီပြပွဲဟာစံတမ်းမှုတွေကိုအလေးထားဖော်ပြတဲ့ပွဲပါမိုးဇာဟာလူမှုတရားနတ်တမှုတွေကိုစောင့်ခြင်းဖို့အတွက်ဘုရားသခင်ဆေးလွတ်လိုက်တဲ့တမန်တော်တဦးဖြစ်တယ်လို့ဂျူးလူမျိုးတွေလက်ကင်ထားတဲ့တံပိုးတွေဟာမျှဝေခံစားမှုနားလည်ကူညီမှုတွေအပေါ်မှာမူတည်ပါတယ်ဒီလိုပဲမြန်မာနိုင်ငံမှာဆိုရင်လည်းဘေနီယာဘေဒီတာကိုရောက်ရောက်မြန်မာလူမျိုးတွေဟာတဘာဝအားဖြင့်ကိုဖေးမှကူညီတတ်တဲ့စိတ်ရင်းရှိကြပါတယ်ဒါကဒလိတစ်ခုပါအလားတူကျွန်တော်တို့ဂျူးလူမျိုးတွေဒီနေ့ဒီချိန်ရှင်တန်ရက်တည်နိုင်တာဟာဒီလိုတံပိုးတွေကြောင့်ပါပဲဒါကြောင့်လည်းအရှိတောင်အရှနိုင်ငံတွေထဲမှာမှမြန်မာနိုင်ငံမှာဒီပြပွဲကိုကျင်းပဝင်ရတဲ့အပေါ်ကျွန်တော်တို့တိတ်ကိုဂုဏ်ယူဝမ်းမြောက်ရပါတယ
်။တချင်ကမြန်မာနိုင်ငံမှာဂျူးလူမျိုး 3,000 ကျော်အထိရှိခဲ့ပြုပေမဲ့လို့အခုချိန်မှာကတော့ 10 ကနန်းသာရှိပါတယ်။ဒီပြပွဲကနေမြန်မာနိုင်ငံမှာပြောက်ွယ်လူနီးပါးဖြစ်နေတဲ့ဂျူးလူမျိုးတွေနဲ့သူတို့ရဲ့တမိုင်းကြောင်းဖြစ်ပေါ်လာပုံတွေကိုလူအများပုံမှုသိရှိနားလည်လာဖို့မျှော်လင့်တဲ့အကြောင်းဒီပြပွဲဖြစ်မြောက်ရေးအဓိကစီစဉ်သူတဦးဖြစ်တဲ့ကိုဆမ်မီဆမ်မြူအက်စ်ကပြောပါတ
ယ်။မြန်မာပြည်မှာလည်းကျွန်တော်တို့ဂျူးဘာသာအကြောင်းတော့မသိတာတူတော်များပါတယ်။အခုဆိုမြန်မာတို့ဒီတွေ့တဲ့ဒီဘုရားကျောင်းဆိုတာနှစ်ပေါင်း130ကျော်ရှိတဲ့ဘုရားကျောင်းအရင်လှပါတယ်ဒါပေမဲ့မြန်မာတွေတော်တော်များများမသိကြဘူးအဲ့တော့ကျွန်တော်အနေနဲ့ဖိတ်ခေါ်ချင်တာတော့ဘုရားကျောင်းကိုလည်းလာလေ့လာရင်းကြာပွဲကိုလည်းလာလေ့လာရင်းနဲ့အဲလာခဲ့ကြပါလို့ကျွန်တော်ဖိတ်ခေါ်ပါတယ
်အခုပြပွဲမှာတော့ဂျူးလူမျိုးတွေနဲ့သူတို့ရဲ့တိုင်းပြည်အစပြုဖြစ်လာခဲ့တဲ့တမိုင်းစဉ်အစဉ်စဉ်ကိုခေတ်အပိုင်းချလိုက်ခြင်းပြထားပြီးတော့ဂျူးလူမျိုးတွေအစုလိုက်ပြုံလိုက်တက်ဖြတ်ခံရတဲ့ Holocaust ခေတ်ကာလနောက်ပိုင်းလက်ရှိအစ္စရေးနိုင်ငံထူထောင်ပြီးသိပ္ပံနည်းပညာတွေဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုတည်ဆောက်လာတဲ့အထိပြောင်းလဲလာပုံစဉ်စဉ်ကိုဖော်ပြထားတာဖြစ်ပါတယ်။ဒီနေ့ပြပွဲဖွင့်ပွဲကိုမြန်မာနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးအပါအဝင်ရန်ကုန်တန်တမန်အတိုင်းဝန်းကပုံကိုယ်တွေနဲ့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင်။
ဘရူနိုင်းနိုင်ငံမှာတော့မနေ့ပြန်ဗုဒ္ဓဦးနဲ့မှာစတင်တည်ရောက်မဲ့ပြန်လည်ပြင်ဆင်ထားတဲ့ပြစ်မှုဆိုင်ရာဥပဒေကိုကျင့်သုံးခြင်းမပြုဖို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးမီရှယ်ဘက်ရှလက်ကတောင်းဆိုလိုက်ပါတယ်။ဥပဒေအရကျင့်သုံးမဲ့တည်တံပြစ်ဒဏ်စီရင်မှုဟာဆိုရင်လူမဆန်အောင်ရက်ဆက်ပြီးနိုင်ငံတကာလူ့ခွင့်ရဥပဒေကိုချိုးဖောက်တယ်လို့လည်းကုလလူ့ခွင့်ရမဟာမင်းကြီးကပြောပါတယ်။လူ့ခွင့်ရမဟာမင်းကြီးယုံချုပ်တီရှိရာဂျီနီဗာကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။ဘရူနိုင်းနိုင်ငံရဲ့ခီးသွွားကြော်ညာတွေမှာတော့တိတ်ကိုငြင်းချမ်းလာတဲ့နိုင်ငံဆိုပြီးဖော်ညွှန်းကြပါတယ်။တချို့ကတော့ဒီအခြေအနေရှိခဲ့ပါတယ်။မွတ်စလင်ဘုရင်စနစ်အုပ်ချုပ်တဲ့ဘရူနိုင်းနိုင်ငံမှာ1958ခုနှစ်ကစလို့တဦးတယောက်ကိုမှတည်တံ့ဆင်ခဲ့တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့လည်းမကြသေးခင်ကတော့ကြောက်ခဲနဲ့အသေးပြစ်ပေါက်မှုအပါအဝင်တည်တံ့ဆင်အပြစ်ပေးတာကိုကျင့်သုံးဖို့ဆုံးဖြတ်ခဲ့တာကြောင့်နိုင်ငံတကာမှာမကျေနပ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြန်လည်ပြင်ဆင်လိုက်တဲ့ပြစ်မှုဆိုင်ရာဥပဒေအရမဒိမ့်မှုအိမ်ထောင်ရေးဖောက်ပြန်မှုလိင်တူဆက်ဆံမှုလူရဲမှုနဲ့တမန်တော်မိုဟာမက်ကိုစော်ကားမှုတွေလို့ပြစ်မှုတွေမှာတည်တံ့အပြစ်ပေးခံရနိုင်ပါတယ်။ပြင်ဆင်လိုက်တဲ့ပြစ်မှုဆိုင်ရာဥပဒေကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်ဘရူနိုင်းနိုင်ငံတွင်လူ့ခွင့်ရအကာအကွယ်ပေးမှုမှာအကြီးအကျယ်ဆုပ်ယုပ်သွားမယ်လို့ကုလလူ့ခွင့်ရမဟာမင်းကြီးမီရှယ်ဘက်ရှလက်ကသတိပေးပါတယ်ပြစ်မှုဆိုင်ရာဥပဒေကကျေပြန့်လွန်လာကြောင်းဥပဒေနဲ့ညီဆွန်းဖို့တိတ်လွယ်တယ်လို့လည်းလူ့ခွင့်ရမဟာမင်းကြီးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီက VOA ကိုပြောပါတယ
် For example it criminalizesExposing Muslim children to the
ဥပမာပြောရရင်အစ္စလာမ်ဘာသာကလွဲလို့တခြားဘာသာရေးတွေကိုယုံကြည်သက်ဝင်ကိုးကွယ်ပြစ်မှုမြောက်တဲ့ဆိုတာမျိုး Muslim ကလေးငယ်တွေကိုပုံဖော်ပြတာထားတာပါ။နောက်ကိုယ်ဝင်ဖျက်ချမှုတွေပြစ်ဒဏ်ဖြစ်နေလူမြင်ကွင်းမှာကြိမ်တမ်းအဖြစ်ပေးဖို့လည်းပါပါတယ်။ဒါဆိုရင်အားနည်းချက်ရှိသူတွေကိုအကြီးအကျယ်ထိခိုက်စေမှာဖြစ်တယ်လို့အမျိုးသမီးအများစုပေါ်မှာလည်းအကြီးအကျယ်သက်ရောက်မှာပါ
။လူခွင့်ရေးနဲ့ဘာသာရေးယုံကြည်မှုကြားမှာကွဲလွဲဆန့်ကျင်မှုမရှိဘူးလို့လဲပြောခွင့်ရရှမ်ဒါစနီကပြောပါတယ်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးအနေနဲ့အခွင့်အရေးအတွက်ကိုးကွယ်ယုံကြည်မှုဆိုင်ရာဘေရွတ်ကြီးညာချက်မူကြမ်းတရရေးဆွဲဖို့ကမ္ဘာတစ်လောကဘာသာရေးခေါင်းဆောင်နေနဲ့ဆောင်ရွက်နေတယ်လို့လဲပြောပါတယ
် And this is a very constructive document which again helpsCountries that you know are
ဒီမူကြမ်းကတိတ်ကိုခိုင်းပါပါလေဘာသာရေးယုံကြည်ချက်တွေကိုဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းလိုတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာလူ့ခွင့်ရေးဆန်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတွေကိုအားပေးတိုက်တွန်းထားတာကြောင့်အားလုံးအတွက်လူကုန်တိတ်ခါနဲ့ဒန်းတူညီမျှမှုကိုအတူပူးတွဲပြီးဆောင်ရွက်နိုင်ပါတယ
်လူသားမှုရွေးချယ်တဲ့တပ်ဖြတ်မှုတွေအတွက်ပဲတည်တံ့အပြစ်ပေးဖို့နိုင်ငံတကာဥပဒေကခွင့်ပြုထားပါတယ်ဘာသာရေးကိုအခြေခံတဲ့ဥပဒေပြဋ္ဌာန်းမှုတွေမှာလူ့ခွင့်ရမချိုးဖောက်ရဘူးလို့လေကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးကပြောပါတယ်။လိုက်နာရမယ့်နိုင်ငံတကာလူ့ခွင့်ရဥပဒေတွေနဲ့လက်ရောညီတွေဖြစ်လာစေဖို့ဘရူနိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်လို့လေကုလလူ့ခွင့်ရမဟာမင်းကြီးကပြောပါတယ်။ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်တူဖြစ်တဲ့ဘရင်ဟာဆန်နဲဘိုကီယာကရင်းနှံကြွားတဲ့ဘရူနိုင်းနိုင်ငံကိုအုပ်ချုပ်နေတာ250ကျော်ရှိခဲ့ပါပြီ။မွတ်စလင်ဘုရင်စနစ်နဲ့အုပ်ချုပ်နေတဲ့ဘရူနိုင်းနိုင်ငံကလိင်တူလိင်ကွဲဆုံးမဲ့သူတွေ၊လိင်ကြောင်ထားသူတွေကိုကြောက်ခဲနဲ့အသေးပြစ်ပေါက်အပြစ်ပေးခွင့်ပြုထားတဲ့မွတ်စလင်ရှာရီယာဥပဒေကိုပြဋ္ဌာန်းခဲ့တာပါ။ဘရူနိုင်းနိုင်ငံပိုင်ဟိုတယ်တွေမှာတဲခိုကြတာဟာဆိုရင်လိင်တူဆက်ဆံမှုနဲ့အိမ်ောင်ရေးဖောက်ပြန်မှုဆွဆွဲချက်တွေနဲ့ကိုယ်နိုင်ငံသားတွေကိုကြာဖို့နဲ့ရိုက်ခင်းနဲ့ပေါက်တည်ရန်စီရင်ဖို့စီစဉ်တဲ့အမျိုးသားတွေရဲ့လက်ထဲကိုငွေတွေထည့်ပေးနေကြတာဖြစ်တယ်လို့ဟောလိဝုဒ်သရုပ်ဆောင်ကျော်မော်ဂျော့ဂျ်ကလူနီကပြောဆိုပြီးဒီဟိုတယ်တွေကိုသပိတ်မှောက်ကြဖို့တိုက်တွန်းထားပါတယ်ဒီတိုက်တွန်းချက်ကိုတော့ဗြိတိန်ရော့ဂီတာအကျော်မော်အယ်တန်ဂျွန်လည်းပူးပေါင်းပါဝင်လာပါတယ်ဟောလိဝုဒ်ကဘေဗလီဟိလ်စ်ဟိုတယ်နောက်လန်ဒန်ကဒေါ်ချက်စတာဟိုတယ်တွေလိုမျိုးဇင်ကန်ဟိုတယ်ကြီးတွေကိုဘရူနိုင်းကပိုင်ဆိုင်ထားတာပါဒီသဘိမောက်မှုမှာပူပေါင်းပါဝင်လာကြသူတွေထဲမှာအမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရီပဘလီကန်အထက်လွှတ်တော်အမတ်တက်ခရူးစ်နဲ့သရုပ်ဆောင်ဂျီမီလီကာတစ်စ်တို့လည်းပါဝင်ကြပါတယ်ရှင
်။ဝ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်က2019ခုနှစ်ဧပြီလ2ရက်နေ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအပတ်စဉ်ကဏ္ဍတွေတဲမှာတော့
ဆိုင်ရာရေးနဲ့စီးပွားရေးကလည်းပတ်သက်ဆက်နွယ်နေအောင်နိုင်ငံရေးဆိုတာလဲစီးပွားရေးဆိုတာနိုင်ငံရေးဖြစ်တဲ့
စီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါနောက်ပိုင်းမှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုညဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြထားတာကိုနားဆင်ကြရပါမယ်ကိုဝင်းမင်းကောက်နှုတ်ပြီးမတ်အင်ချင်းနိုင်တဲ့အတူတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမတ်လ30ရက်နေ့ထုတ် Nikkei Asian Review စာဆောင်မှာမြန်မာစီးပွားရေးအားကောင်းလို့ဖို့ဒေါင်ဆန်းစုကြည်မှာအချိန်မရှိတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့စီးပွားရေးကိစ္စတွေလက်တွေ့အလုပ်ဖြစ်ပါမလားလို့သုံးသပ်ဝေဖန်ထားပါတယ်။ဆောင်းမရှင်ယူချီနေတာကဒေါင်ဆန်းစုကြည်ဆိုရအနေနဲ့အခုချိန်မှာစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်မြင့်ဖို့အတင်းလုပ်နေပေမဲ့မကြာခင်ကဖြည့်ခဲ့တဲ့ဆိုရတတန်း၃နှစ်အတွင်းစီးပွားရေးတိုးတက်မှုကနှေးကွေးလာနေခဲ့တယ်လို့ထောက်ပြလိုက်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းခေနောက်ကျနေတဲ့ဥပဒေတွေနဲ့လုပ်ငန်းစဉ်တွေအပြင်လျှက်စစ်ဘာဝင်လက်ပန်းဆက်သွယ်ရေးချွတ်တက်နေသေးတာနဲ့ရခိုင်ပြည်ထောင်မဖြစ်ရှင်းနိုင်သေးတဲ့အပေါ်စိုးရိမ်မှုတွေကြောင့်အလားနည်းသွားတယ်လို့လည်းဆိုပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနယ်မှုတွေကိုပိုဆွဲဆောင်နိုင်ဖို့ဒေါ်စုစိုးရအနေနဲ့ပြီးခဲ့တဲ့နိုဝင်ဘာလမှာယင်းနှိမ့်မြုံနယ်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသစ်ဖွဲ့ပြီးလုပ်ငန်းစဉ်ဖြေလျှော့ပေးတာနဲ့ဒီနှစ်ဇန်နဝါရီလမှာမြန်မာယင်းနှိမ့်မြုံနယ်မှုညီလာခံနေပြည်တော်မှာကျင်းပပြီးစီးပွားရေးအတွက်အခြေအနေကောင်းတွေကိုကတိပေးခဲ့တာမျိုးတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရဝန်ကြီးဌာနတွေနဲ့အစိုးရဌာနတွေအကြားအခြေဆက်မကောင်းတာနဲ့အစိုးရဝန်ထမ်းတွေကိုယ်တိုင်လစာနဲ့ဝန်ထမ်းမလောက်ဖြစ်ပြီးမပြောင်းလဲချင်သူတွေများနေတာကြောင့်အစိုးရမှာပြုပြင်ပြောင်းလဲအကောင့်ထည့်ဖို့စွမ်းအားနည်းနေတယ်လို့ထောက်ပြထားပါတယ်။ဇန်နဝါရီလတုန်းကတော့အစိုးရအနေနဲ့နိုင်ငံခြားအာမခံကုမ္ပဏီတွေကိုဝန်ခွင့်ပြုဖို့စီစစ်နေတာတွေကိုအသေးစိတ်ဖော်ပြခဲ့ပြီးပြီးခဲ့တဲ့တောက်ကြနေ့မှာကြေညာဖို့ရှိခဲ့တာကိုအခုတော့ဧပြီလ5ရက်နေ့ကိုနောက်ရှေ့လိုက်တဲ့တဝဲအထူးစီးပွားရေးဆုံးမလဲမြေညှိပြီးကြတဲ့ကနောက်ထပ်တိုးတက်မှုတွေမရှိလာခဲ့ဘူးဒါကြောင့်ပေးထားတဲ့ကတိတွေပေါ်အလင်းနဲ့ထားမှုကိုဒီဆောင်းပါးမှာမေးခွန်းထုတ်ထားပါတယ်ဒါအပြင်တမတော်ကြီးဆိုတဲ့အစိုးရတွေလက်ထက်တုန်းကထိတ်ဆုံးကခေါင်းဆောင်တွေဖြစ်စေချင်တာတွေကိုနှီးစက်တဲ့အရာရှိကြီးတွေအနေနဲ့ဥစားမှုယူပြီးဆုံးဖြတ်ချက်များချပေးခဲ့ကြပေမဲ့ဒေါ်ဆန်းစုကြည်ဆိုရအနေနဲ့တော့လှုပ်ဆောင်တာနှေးကွေးနေပြီးစစ်တပ်ဆန်တဲ့ဘီရိုကရေစီဝန်ထမ်းတွေကိုခက်ခဲခက်ခဲညွှန်ကြားနေရတယ်လို့တချို့ဆုံးသက်ထားတာကိုကိုကာထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ဧပြီလ10ရက်နေ့တုန်း Channel News Asia သတင်းစင်မှာတော့မြန်မာနိုင်ငံရခိုင်ပြည်နာမှာဂျောင်းဝင်လုတ်ကြိုက်ပေးဖို့လမ်းပွင့်တော့မယ့်အနေအထားရောက်နေပြီဆိုတဲ့ကောင်းစင်နဲ့အာဆီယံကိုဂျောင်းဝင်ပေးဖို့စင်ကာပူအခြေစိုက်မြန်မာသုတေသီတအူတိုက်တွန်းထားတာကိုဆက်ပြီးတင်ပြလိုပါတယ် ISEAS လို့အတူကောက်ခေါ်တဲ့စင်ကာပူအခြေစိုက်ရှစ်တောင်အာရှလေ့လာရေးအဖွဲ့ကသူတေတီမမိုးသူစာက2019ခုနှစ်မှာမြန်မာနိုင်ငံကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရပြီးတဲ့နောက်အာဆီယံအနေနဲ့မြန်မာအစိုးရနဲ့ဘလို့လက်တွဲဖြေရှင်းနိုင်မလဲလို့နိုင်ငံတကာနဲ့ဒေတာရင်းဆွေးနွေးမှုတွေဆက်ပြီးရှိလာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ပြည်ထနာအနေနဲ့ဒေတာရင်းကိုရိုက်ခတ်လာခြင်းမျိုးမှာဥပမာနာဂစ်မုံတိုင်းကဆိုးကြီး2008ခုနှစ်မှာကြုံခဲ့တဲ့ကအာဆီယံအနေနဲ့ဂျာဝင်ဆီဆက်ပေးတဲ့အဆင့်တင်မကဘဲတတိယပါတီအဆင့်မျိုးနဲ့တောင်ဥဆောင်ပါဝင်လုတ်ကိုက်ပေးခဲ့တဲ့အလုပ်ဖြစ်တဲ့တာရကရှိခဲ့တာမို့အခုဂျာဝင်ရေလမ်းပွင့်သွားနိုင်တယ်လို့ဆိုပါတယ်
Mamo Duzaga, Rohingya Ajet Dema, Diana and Nanganap Timu Pietanari, Adika Pawinidamo, Diringi Gesa, Adika Tinibime, Dida Ringu, Yaika Lari, Trapi Doka Deri, a Bangrima, Asian Dreyom Yama Trapa, a Shay Yazi Damo, a Kulu, Jawin Bi, Lanza Punta, or Jovan Tinelu, Daiton Tavare, Mamo Duzagawe, Lolozema, Nema, Suya, Nine, Asian Ye, AH Elu, a dog out corre, Ludajan Sana Munet, the Bawa Beden, Jaya Musaya, Nina Ye, Yoye, Bawi Kunimu, a Kanganago, Lakan Betabi, Asian Ye, Yebo, Domia, Kunimu, a poet Ninele, Natal Sashikunit, Shaolo, Nemanangane, a changing Dwagega, Nalso Bigere, Meshlade, Maba, a chain irigo, a gap taquin Yagere Lusuare, Dabi, Meta Dickinga, ISEAS, Shedao, Asha, Apoye, Natal Sago, Gunit, Sedan de Male, Asian Nene, Jawin, Hinai, Bebugu, Chausachau, Dadama, Nga, Yagai Nunga, Taukan, Taramo, Lashi, Ludadin, Sana Musaya, Guni, Singani, Nema, Soya, Lakan, Nine, Sinshi, Jawin, Bey, Lungan, Singu, Dalan, Dine, Lu, a Jam, Dutabarish.
ပါရှင်ခင်ဗျာလူလတ်ညတော်ရဲ့ရွက်ောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရတဲ့ဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘယ်လိုသဘောထားကြပါသလဲဘယ်လိုမျိုးနားလဲကြပါသလဲဒီမိကုန်းကိုဆွေးနွေးလို့ပါတယ်ဒါကြောင့်မို့မြန်မာလူငယ်နဲ့ရွက်ောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့
ကူရဲ့ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုရတဲ့သတင်းတွေကိုကြိုဆိုပါရစေ
။ဒီနေ့ည9:00 VOA တရက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။ VOA American အတိုင်းရင်အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ပေးနေပါတယ်။
ဒီနေ့မြင့်တဲ့တင်ပြပေးမယ့် ATM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်းခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစဉ်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအဆပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုံးနဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။န Now, by Bosiari, the Boni Jani did it. When you put in Yazugare, Eddie Huma, Bowen, Pate, did a little Debe Yavare, the Umago not count Nasin Jayam.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
Yasine Miara, Neneve, Shibi Melule.
Tip of the iceberg.
American EDM to English Tingansa Kunasinki Jayarapipari, English Tingansa at this a pocha chatrigo, say danger, Jambiro, Nasin, Pashuk, Luyeno, Tamaria, Vue Internet, Samyana, Pite, Bami's dot Vue News dot Goma, Laya, Pashuk, Nasin, and the Lu, TV season Dreamale, Tolu, Binibari, the Tabasin season Rigule, Tamaria, website, my Jambiro, Nasin, Pashuk, Naimari. အခုကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးချင်ပါတယ်မြန်မာဆန်ကိုတရုတ်ဖက်ကကုန်းစည်ဖလဲမှုစနစ်နဲ့တန်းချိန်၄သိန်းဝယ်ဖို့ရှိပါတယ်တရားမဝင်ကုန်သွယ်မှုနဲ့စံတန်းချိန်၂သိန်းကျော်ထိပြီးခဲ့တဲ့နှစ်ကတရုတ်ဖက်ကိုပို့နိုင်ခဲ့ပေမဲ့အခုတော့တရုတ်ကပိတ်ထားတာကြောင့်အစိုးရချင်းညှိနှိုင်းမှုနဲ့စံပြန်ပို့နိုင်ဖို့စီစဉ်နေကြရတာပါနေဆက်ကုန်သွယ်ကြီးတွေကတော့တရုတ်မြန ဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးခန္ဓာမှာတင်ပြထားပါတယ်ရှင
်။ဒီကနေ့ဒီဥစုဟောင်းရဲ့ညီလန်းထားတဲ့နေရာမှာဒီတန်ကြီးရင်းရေးကြိမ်ပေါ့နော်။နောက်ကြကနေပြီးတော့ပါတာစုတယ်နဲ့ပေါ့နော်။လက်မှတ်ထိုးပြီးချီတူချီလက်မှတ်ထိုးပြီးတော့ရှိပါရဲ့ဗျာ။
ဘာသာစနစ်ဆိုတော့ဟိုဘက်ကနေပြီးတော့ကုံပြန်ရမှာပေါ့နော်အဲ့တဘောလားရှင
်ကုံပစီရင်းဖလဲစနစ်ပေါ့အဲအဓိကအရှင်ကတော့သူတို့ဘက်ကနေကျွန်တော်ဘက်လွယ်တဲ့နေရာဆုံးစက္ကရိယာတွေတမနီတွေပုတ်တ်စီမျောစာတွေပြီးရင်လက်စစ်ပစီတွေပေါ့
ဒီတန်းချင်း၄သိန်းဆိုတာကခတိုင်းထွက်နေတဲ့ပမာဏနဲ့အတူတူပဲလားအ
ဓိကအရှင်ကတော့တန်းချင်း၄သိန်းဆိုတာကဒီကျွန်တော်တို့နေဆက်မှာဆိုရင်ဝန်ကဆိုရင်နှစ်တန်းကျော်လောက်ထွက်တာပေါ့နော်နှစ်တည်းသမားကအဲနှစ်တန်းနှစ်သမား၃တန်းလောက်ထွက်တာပေါ့အဓိကအဲ့ဒါကတော့ informal ပေါ့နော်ဟုတ်ကဲ့အဲတန်းချင်း၄သိန်းဆိုတာတော့ဒါတကယ်တမ်းပြောရင်တော့ပြောပါလို့တဲ့ပမာဏတော့မဟုတ်ဘူးပေါ့နော
်အဲ့တော့ဘယ်သူတွေအတွင်းခွင့်ရပါမလဲတရုတ်ဘက်ကိုရောက်တော့
တရုတ်ဘက်ကိုကျတော့အဲ့ဒါကျတော့ကျွန်တော်တို့ဒီအဓိကအားဖြင့်သူကဒီဆိုရခြင်းជីတူជីထိုးပြီးရင်သူကဂျာမန်ရှိချင်နဲ့ကုန်တယ်ជីတူပြီးပေါ့ជីတူပြီးထိုးပါပါကြအ
ဲတရားမဝင်လို့ပဲသုံးရမယ်ထင်ပါတယ်နော်တရားမဝင်ပို့တာနဲ့ជីတူជីပို့တာရောက်တော့ရောဘယ်ဟာပို့တွက်ချေကြိုက်ပါသလဲရှင်ကုန်တယ်တွေအတွက
်ဖြစ်လာတဲ့အနေထားကလည်းအရင်တော့ကျတော့အာဒီဥက္ကဋ္ဌအစိုးရဒီလိုမျိုးပြည့်ညတ်မရှိဘူးပေါ့နော်မရှိတဲ့အတွက်ကိုကျွန်တော်တို့ကအဓိကအားဖြင့်မနေ့ကဆိုလည်းခုနပြောလိုပဲတန်ရင်းနဲ့တန်းကျော်လောက်ပို့နိုင်တာပေါ့နော်ဟုတ်အခုကြတော့လေအဲဒီဒီဥက္ကဋ္ဌအစိုးရဘက်ကတင်းကျက်လာတဲ့အတွက်ကိုအဲမြန်မာလူမျိုးတွေနဲ့ထပ်ပေါက်ရှာတာပေါ့နော်ထပ်ပေါက်ရှာနေကြမှာအာတန်လေးသိန်းကိုသူတို့သဘောတူညီရတဲ့သဘောတရားဖြစ်တဲ့အတွက်ကိုအမှန်တကယ်တမ်းတော့ဒီဟို formal test တာ informal ပုံများတာပေါ့ပြောရရင်နေရာမှာကြတော့
အခွန်ပေးရတာရောရှိလားမလားရှင်ဒီ G2G သွားတဲ့ဟာတွေရောက်တော့ရော
အဲ့ဒီဟာတော့ကျွန်တော်တို့အနေနဲ့တော့အသေးစိတ်ကြည့်ကြတော့မသိသေးပါဘူးခင်ဗျာ
G2G ပို့မဲ့ဟာက UMFCCI ကနေတဆင့်သွားမယ်ကုန်တယ်တွေစီကိုလည်း UMFCCI ကနေတဆင့်မယ်ဖြန့်မယ်ဆိုတဲ့သဘောပေါ့နော်ဟုတ်ပါလားရှင
်အဓိကအဖြစ်ကတော့သူတို့ UMFCCI နဲ့ရင်ထိုးမယ်ပေါ့ပြီးတော့မှပဲဒီကျွန်တော်တို့စာရင်းကျုပ်နဲ့ negotiate လုပ်ပြီးတော့ဘယ်လိုမျိုးပို့မလဲဆိုတဲ့ system တစ်ခုထွက်လာမှာပေါ့နော်ဟုတ်ကဲ့ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဒီပါတာစစ်တမ်းဆိုရလဲ expose ရှိလို့ import ကလည်းရှိအောင်ပါလေအဲ့ဒီတက်ကိုသူတို့ဘယ်လိုမျိုးဆက်လက်ပြီးတော့နှိမ့်နှိုင်းဆောင်ရမလဲဆိုတော့အဲတာဝန်ရှိတဲ့သူတွေကပို့ပြီးတော့စီမေ discuss လုပ်ပါလိမ့်မယ်
မူဆယ်နေဆက်ကုန်တော်ရေးဘက်ကနေပြီးတော့ ထွက်တဲ့ဆန်ပေါ့နော်ဆန်ကအခုရောက်တော့ရောဒါလုံးဝထွက်လို့မရဘူးဆိုတဲ့အနေအထားမျိုးဖြစ်နေပါသလားဒါမှမဟုတ်ပုံမှန်ထက်နည်းနည်းလျော့သွားတယ်သွားတော့သွားနေတယ်ဆိုတဲ့အနေအထားလားရှင
်အခုအနေအထားထွက်လို့မရတဲ့အနေအထားမျိုးပေါ့နော်ဟိုကျွန်တော်တို့ပုံမှန်အားဖြင့်ဆိုရင်ဒါဧပြီရောက်ပြီပေါ့ဧပြီဆိုရင်ဒါအဲရောက်တော့မှာပေါ့နော်ဘတ်ဂျက်အဲကျွန်တော်တို့ကဒါရဆိုရင်ကျွန်တော်တို့ဒီမြေတနေရာလေးနဲ့ဒီဟိုဒီစံတန်းချင်းဆိုရင်အရင်မြေကတက်ကိုတန်းရင်6သိန်းလောက်ကို9သိန်းလောက်ကို6သိန်း9သိန်းလောက်ကိုနေသွားတဲ့သဘောမျိုးပေါ့နော
်တရဝင်းဖြစ်မှဒီကုံတွေရက်သေးကြမယ်ဆိုတော့အနေအထားမျိုးဟိုလမ်းကြောင်းမျိုးကိုများဥတီလာပါသလားရှေဦးချမ်းသာဦးဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အဲ့လိုမျိုးပုံစံမျိုးတော့စားပြီးတော့အကောင့်တွေထော်ဖြစ်လာပြီဆိုတဲ့သဘောတရားမျိုးရှိရပါတော့။ဒါနဲ့အပိုင်းကတော့ကျွန်တော်တို့ကတော့စီးပွားရေးအကြောင်းရှင်တဲ့စီးပွားရေးပြောရအောင်ပါ။အဲကြောင့်လည်းဆိုတော့အကုန်လုံးကတော့ဆက်ဆက်နေတာပေါ့နော်။နိုင်ငံရေးရောစီးပွားရေးရောအကုန်လုံးကတော့ပတ်သက်ဆက်နေနေကြတာ
။ကုန်းသွေးရေးရောက်တော့အခုလိုတရားဝင်ပို့ရမယ်ဆိုတဲ့ဟာမျိုးကကုန်းသေးတွေအတွက်ပို့ပြီးတော့လွယ်သွားတာလားဒါမှမဟုတ်ခက်သွားတာလားကောင်းကျိုးဆိုးကျိုးပေါ့နော်ဦးချမ်းသာဦးဘယ်လိုမြင်ပါလဲ
အပွင့်လေးပြောရင်တော့ဒါကျွန်တော်တို့ဂုံတွေဆက်ကပြောရင်တော့နှစ်မျိုးပြောလို့ရတာပေါ့နော်အဲကောင်းကျိုးကတော့အဲတရားဝင်လမ်းကြောင်းကသွားတာကတော့နီးနံလမ်းမှန်ပေါ့နော်အဲဆိုးကျိုးအနေနဲ့ကြတော့ကျွန်တော်တို့ကဒီအရှင်တို့ကကျွန်တော်တို့မနစ်ကဆိုရင်တန်နှစ်တန်းကျော်သွားခဲ့တဲ့နေရာမှာဒီနေ့ဆိုရင်အများကြီးရောသွားတယ်တန်ရင်ဆိုတော့ဒါကတော့ဆိုးကျိုးပေါ့နော်ဒီပြုတ်ဆိုးရတင်းတက်ပြီးတော့ဒီလိုမျိုးဟိုဖန်းစီနေနှစ်ကုတ်တယ်ကဲကြီးပေါ့ကဲကြီးကတော့အဲဆောင်ကပေါ့နော်မောက်ကိုတဲကြီးကတွေကရှင်းနေသွားတယ်ရှင်းလို့နေတက်သွားတယ်အဲ့ဒီလုံဖြစ်တဲ့အတွက်ကိုအဲကျွန်တော်တို့ဒီဟိုရှင်းလို့နေရကျင်း140လောက်ရောင်းနေနေရမှာ130ဆိုတော့အဲ့လိုဈေးတွေကအထင်ကြီးတာပေါ့နော်အထင်ကြီးတဲ့အတွက်ကိုဒီတောင်သူတွေအတွက်ကောအဲဒီအဓိကတောင်ကုန်းတွေပေါ့နော်ကုန်းတွေလည်းအရောင်းဝယ်ရဆိုင်လို့နေပါဖြစ်သွားတော့အကုန်လုံးပေါ့ supply chain တစ်ခုလုံးပေါ့နော်ဒီမှာပါဝင်တဲ့ကာလမအခုကူလီထမ်းတဲ့လောက်သားဆိုလောက်ကန်ခွင်လန်းနေပါသွားပြီးတော့ရှိကြလောက်နေပါသွားတာပေါ့
ဒီတန်းချင်းနှစ်တန်းဆိုတာကဒါနင်းနေတော့တော့ပမာဏမဟုတ်ပါဘူးဒီပမာဏကိုတရုတ်ဘက်ကလုံးဝမဝယ်ဘဲနဲ့ရပ်ပလိုက်တယ်ဆိုတာသူတို့ဘက်ကမလိုလို့လားဒါမှမဟုတ်တခြားအစာတူတွေရှိလို့လားဘလို့အကြောင်းကြောင့်ပါလဲရှင
်ဟုတ်ကဲ့ဗျာဟိုများသောအားဖြင့်သူတို့ကဒီနေ့ကျင်တော့တန်းချင်း၅လဲကျော်လောက်ကိုသူတို့ကဟိုလိုအပ်နေရလေဟုတ်ကဲ့အဲ့ကြတော့သူတို့ကတခြားဘက်ကနေပြီးတော့ပြည်ပြီးတော့ဝယ်တဲ့သဘောဖြစ်လာတာပေါ့အ
ဲ့တော့အစိုးရဘက်ကထဲထဲဝင်ဝင်ညှိနှိုင်းတာမျိုးဝင်ပါတာမျိုးနေဆက်ကုံတို့ရင်းနဲ့ပတ်သက်ပြီးတော့တွေ့ရပါသလား
ဒါကျွန်တော်စီးပွားရေးအမြင်ကပြောရရင်တော့နိုင်ငံရေးနဲ့စီးပွားရေးကလည်းပတ်သက်ဆက်နွယ်နေအောင်နိုင်ငံရေးကလည်းစီးပွားရေးဆိုတာနိုင်ငံရေးဖြစ်တဲ့အတွက်နှစ်နိုင်ငံ negotiation လုပ်ပြီးတော့ custom date လုပ်ဖို့တော့တိုးမယ်ထင်တယ်ဒါပေမဲ့အဲ့လိုမျိုးလုပ်တဲ့နေရာမှာလည်းရိုးစင်းလောက်မဟုတ်ဘူးလည်း state level လောက်ကိုဒီတိုင်းဟိုနှစ်နိုင်ငံအဆင်ပြေဒီနဲ့ညီနိုင်နိုင်မှာပဲဟိုစီးပွားရေးကတရုတ်နဲ့ဆက်ဆံရေးကပြောင်းမယ်ခင်စီးပွားရေးမှာ
အပတ်စဉ်စီးပွားရေးခဏကိုနားဆင်ကြကြရတာဖြစ်ပါလေရှင်VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အဖတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲချစ်သူခင်သူတွေအတွက်ဒေသချင်းလက်ဆောင်ပေးပို့လိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်ဝေဖန်အကြံပေးကြဖို့လဲလိုက်လိုက်လဲလဲဖိတ်ခေါ်ပါတယ်ရှင်အခုကတော့အဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသကင်းဂျူနီယာလှုပ်ကြံခံရတာ52နှစ်ပြည့်ပါပြီဒီသတင်းပတ်သုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကဒေါက်တာကင်းအကြောင်းကိုတင်ပြပေးထားပါတယ်ရှင်
မေရိကန်ပြည်အောင်စုမှအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်လောက်ကျန်တက်ဖြတ်ခံရတာဒီနှစ်ဧပြီလ4ရက်နေ့မှာ52နှစ်ပြည့်မြောက်သွားပါပြီ1968ခုနှစ်ဧပြီလ4ရက်နေ့ကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုတယ်ရဲ့လေသားဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အော်ရေးဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
် He is really as a symbol of powerand justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်မဲပေးကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလုံညိုရင်ရဲရင်နဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တကားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတကားကိုဆက်ကြော်ပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့ရပါအဲ့ဒီအချိန်ကလူငယ်တက်ကြွလှုပ်ရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward usBeating us with nightsticks, tramping us with horses, releasing them to tear gas.
တို့တွေရကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါလေ။မျက်ရည်ဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားဝင်မှာကျွန်တော်မေးသွားပါလေ။တေပြီလို့တောင်ထင်လိုက်မိပါလေ
။လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွက်ခဲကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်။
We must let the world know that it is necessary to protest this threefold evil.
မေပေကွင်းမြင်းဆိုခံရလူညုံကြီးရဲရဲရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါ။ဆန္ဒပြသူတွေအဲ့လိုရိုက်နဲ့ခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပီနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
။ Martin Luther King Jr. came by to visit me in my hospital room and said, "John, don't worry, we will make it from Selma to
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ဂျွန်ဘာမှမပူနဲ့ဆယ်မာကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်ကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့ အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြစ်နိုင်ခဲ့သလိုအသားရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှန့်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအောင်ကျလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန်ဒီစီကမြို့သားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ် New York Times သတင်းတောက်အောက်ကောလ်ဝဲကဒေါက်တာကင်းရဲ့နောက်ကိုလိုက်တရင်ယူဖို့တာဝန်ပေးခံခဲ့ရသူပ
ါ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့စင်ရသားလူလန်းစားတွေလှုပ်ရှားမှုတွေကြောင့်ပါတနိုင်ငံလုံးကစင်ရသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ်
။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းတော့ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်ချင်းနေတွေတိုးတက်လာပြီမဲ့လဲအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လဲအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချင်းတွေပြောင်းလဲခဲ့ပေမဲ့လဲမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆနပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေပြဋ္ဌာန်းပေးဖို့ကျောင်းသားတွေအပါအဝင်ထောက်ခံသူတန်းဒီပါရဲ့တောင်းဆိုဆနပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်
ကျမဘိုးရဲ့အိမ်မက်တခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
အောင်အောင်စီစဉ်တက်ဆက်ပေးခဲ့တဲ့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။ VOA အမေရိကန်အသံကနေအင်္ဂါနေ့မနေ့ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ကရှင်းလိုက်ကနေ9နိုင်ရက်ထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရထားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်ကတလှည့်ရှင်းညာပေးပါအောင်မရှင်။
တူရကီသမ္မတ Recep Tayyip Erdoğan ရဲ့လက်ရှိအန္တရာယ်ပါတီ AP AKP ဟာတနင်္လာနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာမြို့တော်အန်ကာရာမှာရှုံးနေခဲ့တယ်လို့အစ္စတန်ဘူမှာပါရှုံးနေတဲ့ပုံတွေ့ရတာကြောင့်ဒါဟာတူရကီသမ္မတအတွက်အတော့ကိုအထိနာစေတာဖြစ်ပါတယ်။ American Outlook မှာအများစုရထားတဲ့ Democrat အမတ်တွေက Russia ရဲ့2016 American သမ္မတရွေးကောက်ပွဲကျောင်းဝင်နှောက်ရှက်မှုဆိုင်ရာအစိုးရခန်းစားအဖြစ်အဆုံနဲ့ယခင်အင်ဂျီရောအရာရှိအောင်၅ဦးထွက်ဆိုထားတာတွေကိုထုတ်ပြန်ပေးရတဲ့အတွက်တရားရေးကော်မတီဥက္ကဋ္ဌကိုဆင့်ခေါ်စာပေးပို့နိုင်မှုအတွက်ဒီတစ်ပတ်ထဲမှာပဲကြိုးပမ်းဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာနိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားဆက်လက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းတိုက်ပွဲမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးအနေနဲ့အရတားတွေကိုအကာအကွယ်ပေးဖို့အတွက် INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း16ဖွဲ့ကဧပြီလ1ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေအင်ဒိုနီးရှားကို၄ချောင်းကနေထွက်ခွာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဟန်ဆောင်မီကြိုးပမ်းခဲ့တဲ့ရွန်ဂျာ၄ဦးကိုရဲကတနင်္လာနေ့မှာဖမ်းဆီးလိုက်ပါတယ်။ဒီဖမ်းခံရသူတွေကသူတို့ရခိုင်ပြည်နယ်မောင်တော်ကထွက်လာသူတွေဖြစ်တယ်လို့ပြောကြောင်းဘင်္ဂလားဒေ့ရှ်လေစိတ်ရဲကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖအေရူအမေခွဲအကူကိုတတ်တဲ့အမှုနဲ့တနင်္ဂနွေနေ့ကပြစ်ဒဏ်ချခံခဲ့ရတဲ့ဗီယက်နမ်နိုင်ငံသူကိုမကြခင်ပြန်ပြီးလွှတ်ပေးဖို့ရှိတဲ့အတွက်ဗီယက်နမ်တမ်မတ်ကြီးကကြိုးဆိုလိုက်ပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOE အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကြောင်း VOE 1.2 1.3 အပေါင်းကဆန္ဒပြုပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.